ကျွန်တော်တို့ကအစအလယ်ပိုင်းမှာပြုလုပ်တဲ့ထိပ်သီးဆွေးနွေးပွဲအသွားမှာကုလသမဂ္ဂရဲ့နိုင်ငံရေးရာလက်ထောက်အတွင်းရေးမှုချုပ်လင်းဘတ်ကိုဟာပြီးခဲ့တဲ့အင်္ဂါနေ့မှာမြန်မာအရေးနဲ့ပတ်သက်ပြီးတော့တရုတ်အရာရှိကြီးတွေနဲ့ဘေကျင်းမြို့တော်မှာဝင်ရောက်ဆွေးနွေးခဲ့ပါတယ်။ကုလသမဂ္ဂကတော့မြန်မာဒီမိုကရေစီပေါ်ဆောင်မှုကိစ္စကိုတရုတ်ကိုပို့ပြီးတော့အားကိုးလာနေတဲ့သဘောပါ ဘယ်လိုများစုံစမ်းထားလဲပြောပြပါအောင်ရှင်
ဟုတ်ကဲ့ပါခင်ဗျာခုနကတော့ပြောသွားခဲ့တဲ့ကုလသမဂ္ဂရဲ့နိုင်ငံရေးရာလက်ထောက်တွင်းမှုချုပ်လင်းဘတ်စ်ကိုဆိုတာကမကြခင်တုန်းကပဲအင်ဒိုနီးရှားနိုင်ငံမှာအမေရိကန်တန်မတ်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့လူပါခင်ဗျာအခုတော့သူကကုလသမဂ္ဂကိုပြောင်းပြီးတော့အရင်တော့မစ္စတာဂမ်ဘာရီရဲ့နေရာမှာတာဝန်ယူပြီးတော့လှုပ်ဆောင်နေတာပါအခုသူ့ရဲ့အာရှအလဲပိုင်းခီးစဉ်မှာသူတရုတ်ပြည်ကိုနှစ်ရက်ဝင်ပြီးတော့မြန်မာပြည်ကြောင်းပါဝင်နိုင်ငံတကာကိစ္စတွေကိုဆွေးနွေးခဲ့တယ်လို့ကျွန်တော်တို့သိရပါတယ်အဲ့ဒီအကြောင်းကိုဒီကြောင်တည်အောင်လို့ကုလသမဂ္ဂအတွင်းမှုချုပ်ယုံရဲ့ပြောခွင့်ရပုဂ္ဂိုလ်တယောက်ဖြစ်တဲ့ Michel Montes ကိုအတိပြုချက်ရအောင်လို့ကျွန်တော်တို့မေးမြန်းထားတာရှိပါတယ
်။ On his way to the region, Pastor conducted 2 days of talks with Chinese foreign ministry officials in Beijing touching on issues.
အဲ့ဒါကတော့ Mr. Limpas ကိုရဲ့တရုတ်ပြည်နဲ့ခီးစဉ်တဲမှာမြန်မာပြည်ကြောင်းနီပေါ်ကြောင်းတောင်ကိုရီးယားနိုင်ငံကြောင်းဒါဖောနိုင်ငံကိစ္စတွေကိုပြောဆိုသွားခဲ့တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ယုံကပြောခွင့်ရပုဂ္ဂိုလ်ကရှင်းပြခဲ့တာပါ။အခုလိုမျိုးကုလသမဂ္ဂဘက်ကနေပြီးတော့မြန်မာပြည်ဒီမိုကရေစီရေးအပြောင်းအလဲတွေဖြစ်အောင်လို့ဖြစ်ပေါ်လာလို့တရုတ်အစိုးရကိုခက်စိတ်စိတ်ကလေးပြောဆိုဆွေးနွေးနေတာဟာထူးခြားပါတယ်ပြီးခဲ့တဲ့လတော့ကဆိုလို့ရှိရင်လည်းကုလသမဂ္ဂရဲ့အသွင်းမှုချုပ်ယုံကမြန်မာပြည်ဆိုင်ရာအထူးကြံပေးရာရှိမစ္စတာအီဘရာဟင်ဂမ်ဘာရီဟာတရုတ်ပြည်ကိုသွားပြီးတော့အစိုးရခေါင်းဆောင်အနေနဲ့လည်းမြန်မာပြည်ကိစ္စကိုဆွေးနွေးခဲ့တာရှိပါတယ်ကုလသမဂ္ဂရဲ့တရုတ်အစိုးရအပေါ်တိုက်တွန်းပြောဆိုမှုတွေအတွင်းမှာတရုတ်အစိုးရကရောလိုက်ပြီးတော့လုပ်ပါမလားဆိုတာကတော့စိတ်ဝင်စားစရာကိစ္စပါဒီအကြောင်းကိုဘလို့မြင်တယ်လဲလို့ဥရောပကမြမရေးရယုံတာဝန်ခံဦးဟန်ချောင်ရှိကိုကျွန်တော်ဆက်သွယ်မေးမြန်းထားတာရှိပါတယ
်ဟုတ်ကဲ့ကျွန်တော်ဒီတလောက်ကတော့တရုတ်ကတော့ကုလသမဂ္ဂပြောလို့လုပ်မယ်ဆိုတာတော့မဟုတ်ပါဘူးဒါပေမဲ့သူလုပ်မယ်ဆိုရင်သူအကျိုးထိခိုက်မလားမထိခိုက်ဘူးလားသူအကျိုးထိခိုက်မယ်ဆိုသူလုပ်ပါမယ်ပြောချင်တာကတော့မြန်မာပြည်ရဲ့အခြေအနေကတရုတ်ပြည်အတွက်အခုဆိုရင်စီးပွားရေးဖက်ရောကျန်းမာရေးဖက်ရောနိုင်ငံရေးဖက်ရောထိခိုက်လာပြီဆိုတော့သူ့အနေနဲ့ကတမျိုးတမျိုးမလုပ်ရင်သူ့အတွက်နစ်နာမယ်ဆိုတော့သူကလုပ်မယ်လို့ကျွန်တော်ယုံကြည်ပါတယ်ဒီမြောက်ကိုရီးယားကိုကြည့်ပါသူ့တရုတ်ပြည်အကျိုးထိခိုက်လာတော့သူကလည်းအမေရိကန်နဲ့ဒီ6နိုင်ငံဆွေးနွေးပွဲလုပ်လာပါတယ်ဆိုတော့မြန်မာပြည်အခြေအနေလည်းသူ့ကိုထိခိုက်လာတော့သူကလုပ်မယ်လို့ကျွန်တော်ယူဆပါတယ
်ဦးဟန်ချောင်ရွှေကျူးနိုင်ကြပါတယ်